Welcome to the Voice of America in Burmese.
Mingla nyane yin ma thora shin ni tani da mo ban di ja wa yi la kanya. VOA American dai 2018 khu ne November 30 ye cha da pari ni nyane kin season ni go myama san lo jain nyane 6 nai kwen ni 9 nai thi Washington DC myo ro ga ni line no meter 1925 ru ga ni dai yai tin set ni ba bi. ကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားကနောက်ဆုံးအချိန်ပက်ထရိန်တပ်မစိုင်းတုံးစမ်းသပ်မှုဟာကဘာကြီးတွေစစ်ပွဲတွေနဲ့နှီးစပ်အောင်တွန်းပို့ရာရောက်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာ၄ရက်ကြာခေတ်ဆင်ဆုံးသက်ပြီးတဲ့နောက်ပိုယမင်းကြီးဖရန်စစ်ဆာဒီကနေ့ပဲအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားပါပြီဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကိုကြွားချီလာတဲ့ပိုယမင်းကြီးဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်သွားပြီးဖြစ်ပါတယ်သူရဲ့မြန်မာပြည်ခရီးစဉ်ပေါ်ဘယ်လိုအမြင်ရှိကြပါသလဲ
ကျမတို့မြန်မာပြည်မှာရှိတဲ့ကက်တလက်ဒင်းတော်အတွက်လည်းအကျိုးရှိသလိုကျမတို့တိုင်းပြည်အတွက်လည်းအများကြီးအကျိုးရှိမယ်လို့ယုံကြည်ပါတယ်ပေါ့နော်ပြီးတော့အထူးသဖြင့်သူရဲ့ဆောင်ဖို့ဖြစ်တဲ့ငိမ့်
ဒါတော့ခရီးယန်တီလာရှင်တပါပြောကြားသွားတာပါဒီကြောင့်နဲ့အတူပိုယမ်မင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာမယ်ဆိုတဲ့အခါမှာဘယ်လိုပြင်ဆင်မှုတွေရှိသလဲဆိုတဲ့အကြောင်းနဲ့အေးအေးရခိုင်တပ်နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေကြောင့်အိန္ဒိယမီဇိုရန်ပြည်နယ်တွေကိုဒုက္ခသည်တွေပြေးဝင်ခိုလုံနေတဲ့အခြေအနေတွေကိုလည်းတင်ပြဖို့ရှိသလိုထိုင်းနိုင်ငံမှာမူဒီမူရဲ့စိတ်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲအကြောင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးများ
မြောက်ကိုရီးယားကနောက်ဆုံးအချိန်ပက်ထရိန်တပ်မစိုင်းတုံးစမ်းသပ်မှုဟာကဘာကြီးတွေစစ်ပွဲတွေနဲ့နှီးစပ်အောင်တွန်းပို့ရာရောက်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနစ်ခီဟေးလီကပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်ပေါ်ဖိအားပေးဝေဖန်တိုက်ခတ်မှုတွေလုပ်ခဲ့ပေမဲ့သံတမန်ကြီးဟေးလီကတော့အမေရိကန်ဟာမြောက်ကိုရီးယားနဲ့စစ်ဖြစ်ဖို့ကြိုးပမ်းနေတာမဟုတ်တဲ့အကြောင်းမနေ့တုန်းကကုလသမဂ္ဂလူညွန်ရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောဆိုလိုက်တာပါ။မြောက်ကိုရီးယားအရေးမှာတရုတ်နိုင်ငံအနေနဲ့ပုံမှန်လှုပ်ဆောင်မှုလိုအပ်ကြောင်းနဲ့သမ္မတထရမ့်ကိုလည်းတရုတ်သမ္မတရှီချင်းဖင်ကိုဆက်သွယ်စကားပြောရမှာမြောက်ကိုရီးယားကနေရင်းနှီးတင်သွင်းမှုတွေကိုတရုတ်နိုင်ငံကဖျက်တော့ဖို့လိုအပ်တဲ့အခြေအနေကိုရရှိနေပြီဖြစ်ကြောင်းပြောကြားခဲ့တယ်လို့လည်းတာမတ်ကြီးဟေလီကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားပေါ်တန်ခတ်မဲ့ဒီအစီအစဉ်ဟာနိုင်ငံကအတန်းဝန်းအတွက်ခေါင်းခဲဆရာဖြစ်နေရတဲ့ကိစ္စကိုဖြေရှင်းရမှာအရေးပါကြောင်းလည်းပြောဆိုသွားပါတယ်။သမ္မတထရမ့်ကတော့မြောက်ကိုရီးယားပေါ်အမေရိကန်ကတန်ခတ်မှုအသစ်တွေချမှတ်သွားမှာဖြစ်တဲ့အကြောင်းမစ္စရီပြည်နယ်မှာမင်းကုန်းပြောဖို့ဝါရှင်တန်ကမထွက်ခွာခင်မနေ့တုန်းကပဲပြောဆိုထားတာပါ။မြောက်ကိုရီးယားကတော့အမေရိကန်ပြည်ထောင်စုအထိရောက်နိုင်တဲ့တိုက်ချင်းဖြစ်ပတ်တိုင်းတဲ့မစ္စိုင်းတုံးအသစ်တစ်စင်းအောင်မြင်မြင်ဆက်သက်နိုင်ခဲ့တဲ့အကြောင်းမနေ့တုန်းကပဲကြေညာထားတာဖြစ်ပါတယ်။
လက်ရဆောင်ဝါရီဗြိတိန်နိုင်ငံရေးသမားတဦးတွစ်တာမှာတင်ခဲ့တဲ့မွတ်စလင်ဆန့်ကျင်ရေးလှုံ့ဆော်တဲ့ဗီဒီယို၃ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာပြန်ဖြန့်ခဲ့တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့တုံ့ပြန်ချက်ကိုမနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာသမ္မတထရမ့်ကပြန်လည်ခြေပပါတယ်။အလေးအညာတွေပြန့်နှံ့စေပြီးတင်းမာမှုတွေတိုးစေမဲ့အမုန်းပွားပွဲဇလန်းတွေကိုပြန့်နှံ့စေတဲ့လောက်ရက်ကမှားယွင်းနေဆိုပြီးဗြိတိန်ဝန်ကြီးချုပ်မေကသမ္မတထရမ့်ကိုဖြစ်တင်ပြောဆိုတာပါ။ဝင်ကြီးချုပ်မေရဲ့ Twitter မှာရေးသားချက်ကိုသမ္မတထရမ့်ကပြန်လည်တုံ့ပြန်လာမှာတော့သူ့ကိုပဲအာရုံစိုက်မနေပဲဗီတင်နိုင်ငံတွင်းမှာနေရာယူလာနေတဲ့အစွန်းရောက်အစ္စလာမ်မြေအကျန့်ဖက်ဝါဒကိုခြေမုံးဖို့အာရုံစိုက်ပါလို့ရေးခဲ့တာပါဒီဗီဒီယိုတွေကိုအွန်လိုင်းကနေသမ္မတထရမ့်ဘယ်လိုများရှာတွေ့သွားတယ်လဲဆိုတာမသိဘူးဆိုပြီးအမေရိကန်သမ္မတအင်ဗျူရောပြောခွင့်ရကပြောပါတယ်ဒါပေမဲ့ဒီဗီဒီယိုတွေတဲကတစ်ခုကတော့သမရသဘောကျတဲ့ conservative talk show တင်ဆက်သူတို့က Twitter မှာပြန်ဖြန့်ခဲ့တာလို့တော့ပြောပါတယ်။ဗီဒီယိုတွေရဲ့မှန်ကန်တိကျမှုကတော့မေးခွန်းထုတ်เสียဖြစ်ပေမဲ့လည်းအင်ဗျူရောပြောခွင့်ရကတော့သမရထရန့်ရဲ့ရေးသားချက်ကမမှားဘူးဆိုတဲ့သဘောမျိုးပြောပါတယ်။ဗီဒီယိုကမှန်ကန်မှုရှိမရှိဆိုတာထက်ဒီချင်းချောက်မှုကအမှန်တကယ်ဖြစ်နေတယ်ဆိုတာကိုသမရကပြောဆိုတာလို့တုံ့ပြန်ခဲ့ပါတယ်။
ဥရောပနိုင်ငံတွေအနေနဲ့ရွှေပြောင်းခြေချသူတွေနဲ့ဒုက္ခသည်တွေဝင်မလာနိုင်အောင်နေဆက်တွေကိုပိတ်လိုက်ရင်တော့မှရှေ့လာမဲ့နှစ်ပေါင်း30အတွင်းဥရောပတိုင်မှာမွတ်စလင်လူဦးရေရာခိုင်နှုန်းဆက်တိုးလာလိမ့်မယ်လို့ဖြူသူတေသနာဌာနရဲ့မနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဝါရှင်တန်ခြေဆိုင်သူတေသနာဌာနရဲ့တွေ့ရှိချက်တွေအရ2016ခုနှစ်ထဲဥရောပတိုင်လူဦးရေရဲ့4.9%ခန့်နှုန်းကျော်ဟာမွတ်စလင်တွေဖြစ်လာပြီးနိုင်ငံပေါင်း30မှာခန့်မှန်းရင်မွတ်စလင်လူဦးရေ25%မှာရှစ်သန်းရှိခဲ့တဲ့အတွက်2010ပြည့်နှစ်တုန်းကမွတ် စဉ်လူဦးရေ 3.8% ကနေခန့်မှန်းခြေလူဦးရေ 19.5% တန်းထက်ပိုများလာခဲ့တာပါ။ Syria, Iraq နဲ့ Afghanistan နိုင်ငံတွေကပြစ်ခတ်တွေကနေထွက်ပြေးလာသူအများစုနဲ့နှစ်စဉ်လူဦးရေ 5,000 လောက်ဝင်ရောက်လာရာက2014ခုနှစ်နောက်ပိုင်းဥရောပကိုမွတ်စလင်ရွှေပြောင်းခြေချသူအရေအတွက်တိုးလာခဲ့တာပါ။ဖြူသူရေသနာစစ်တမ်းမှာတော့ဥရောပတမကဖွဲ့ဝင်28နိုင်ငံပြင်နော်ဝင်နဲ့ဆွစ်ဇာလန်နိုင်ငံတို့လည်းပါဝင်ကြပါတယ်။2016ခုနှစ်ကနေ2050ပြည့်နှစ်တွင်ရွှေပြောင်းဝင်ရောက်မှုလုံးဝမရှိတဲ့အခြေအနေဒုက္ခသည်တွေဝင်လာတာရပ်သွားပြီမဲ့အကြောင်းကြောင့်လူတွေရွှေပြောင်းနေထိုင်ရတဲ့အလယ်အလတ်အဆင့်နဲ့2014ခုနှစ်ကနေ2016ခုနှစ်တွင်စံချိန်ချိုးလောက်မွတ်စလင်ခြေချနေထိုင်သူတွေဆက်လက်ဝင်ရောက်လာနိုင်တဲ့အမြင့်ဆုံးအခြေအနေ၃မျိုးကိုသုတေသနလေ့လာလိုက်ခဲ့တာပါ။မွတ်စလင်တွေဟာဥရောပတိုက်သားတွေထက်အသက်အပြင်းပြင်းပြ73နှစ်လောက်ငယ်ရွယ်ပြီးမွေးဖွားမှုနှုန်းမြင့်မားတာလည်းတွေ့ရပြီးရွှေပြောင်းဝင်ရောက်မှုလုံးဝမရှိတဲ့အခြေအနေမျိုးမှာရှိရင်တော့မှ2050ပြည့်နှစ်ရောက်လာတဲ့အခါဥရောပလူဦးရေ 9.4% ကနေတော့မွတ်စလင်တွေဖြစ်လာနိုင်တယ်လို့လည်းလေ့လာချက်မှာခန့်မှန်းထားပါတယ်။
နိုင်ဂျီးရီးယားနိုင်ငံရဲ့လူမှုစီးပွားရေးအစီအစဉ်တွေကိုတိုးချဲ့ပြီးလီဗျားနိုင်ငံနဲ့တခြားကမ္ဘာတစ်လွှားမှာတောင်းတင်နေတဲ့နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့နိုင်ဂျီးရီးယားသမ္မတမိုဟာမာဒူဘူဟာရီကကတိပြုလိုက်ပါတယ်။ရွှေပြောင်းအခြေချသူများရင်းနဲ့ပတ်သက်ပြီးဥရောပနဲ့အာဖရိကခေါင်းဆောင်တွေရဲ့ Ivory Coast နိုင်ငံကဆွေးနွေးပွဲကိုသမ္မတဘူဟာရီတက်ရောက်တာဖြစ်ပါတယ်။အနောက်အာဖရိကဒေသကရွှေပြောင်းနေထိုင်သူတွေကိုလီဗျားနိုင်ငံကကျွန်းလေလံပွဲမှာရောင်းချနေတယ်လို့ဆိုတဲ့ဗီဒီယိုပါကိစ္စကလည်းဆွေးနွေးပွဲမှာအဓိကဆွေးနွေးကြတဲ့ကိစ္စရပ်တစ်ခုဖြစ်ပါတယ်။ပြိပခါတွေဖြစ်နေတဲ့လေပြားနိုင်ငံမှာဖမ်းဆီးခံထားတဲ့ရွှေပြောင်းအခြေချသူတွေကိုအဓိကထားပြီးရွှေပြောင်းအခြေချသူတွေကိုကာကွယ်ပေးနိုင်မယ်အထူးလုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းမယ်လို့လည်းခေါင်းဆောင်တွေကကြေညာခဲ့ပါတယ်။ဘာကီနာဖာဆိုနိုင်ငံသားရေးဝင်ကြီးကလည်းအခုလို27ရာစုမှာကြီးကျွန်ဖြစ်ရတယ်ဆိုတဲ့အခြေအနေကလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပြီးလီဗျားနိုင်ငံတွင်းကတန်အမှတ်ကိုပြန်လည်ခေါ်ယူထားပြီးဖြစ်ပါတယ်။ဥရောပကိုတွားရောက်ဖို့ကြိုးစားကြတဲ့အာဖရိကကရွှေပြောင်းအခြေချသူအများစုကတော့လီဗျားနိုင်ငံကတဆင့်ထွက်ခွာကြတာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလေးရချာခီးစဉ်ဆုံးသတ်ခဲ့ပြီးတဲ့နောက်ပုံရံမင်းကြီး Francis ဟာဒီကနေ့ပဲ Indian Bangladesh နိုင်ငံကိုရောက်ရှိသွားပါပြီ။ရန်ကုန်မြို့မှာကက်သလစ်လူငယ်တွေနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြစ်ခတ်တွေကြောင့်ဒုက္ခသည်6သိန်းကျော်ထွက်ပြေးခလုံးနေတယ်လို့ဆိုရဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်ခဲ့တာပါ။မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအရေးကိုပြောဆိုတာမျိုးမရှိခဲ့ဘူးဆိုပြီးလူခွင့်အဖွဲ့ရဲ့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ပုံရံမင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့တန်တမာရခီးစဉ်ဖြစ်တဲ့အတွက်ခြေတင်ဖြစ်စရာကိစ္စတွေကိုပြောဆိုမှုမရှိတဲ့အကြောင်းတုံ့ပြန်ခဲ့တာပါ။မြန်မာကက်သလစ်ခိုင်အောင်ဆရာတော်ဂျွန်စင်ကြီးကတော့ရခိုင်ပြည်နယ်ရေးမြန်မာအစိုးရပေါ်ဝေဖန်နေသူတွေအနေနဲ့အဖြစ်မှန်တဲ့တမန်ရန်ကိုသိအောင်လေ့လာဖို့အမှန်တရားကိုသိအောင်လုပ်ကြဖို့မနေ့တုန်းကသတင်းစာရှင်းလင်းမှမှာပြောဆိုသွားပါတယ်။ Vatican ကျောင်းတော်ရဲ့ပြောခွင့်ရပုဂ္ဂိုလ် Greg Buck ကတော့ပုံရံမင်းကြီးအနေနဲ့တိတ်ခါသမားလေးနဲ့အညီပြောစဉ်ပြောထိုက်တာတွေကိုပြောဆိုမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ကာဝေးဦးစီးချုပ်ဘုံချုပ်မှုကြီးမင်းအောင်လိုင်တို့နဲ့တိကျတွေ့ဆုံမှုတွေအတွင်းခိုင်ပြင်းနေအရေးပို့ပြီးတိုက်ရိုက်ပြောကောင်းပြောပြနိုင်တယ်လို့လည်းပြောဆိုခဲ့တာပါ။စနေနေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ပုံရံမင်းကြီး Francis ဟာဘာသာပေါင်းစုံဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကထွက်ပြေးရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာ6သိန်းကျော်ပြန်လည်လက်ခံရေးဆွေးနွေးညှိနှိုင်းနေတဲ့အချိန်မှာပဲရခိုင်ပြည်နယ်တွင်းကလူတိုင်းအတွက်ဒဏ်ထူခွင့်ရဖို့မြန်မာအစိုးရဘက်ကအာမခံချက်ပေးရမယ်လို့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂရဲ့တန်အမတ်တဲ့ခရစ်စတန်ရှမစ်ကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU တန်အမတ်ကြီးတွေအဖြစ်ပြီးခဲ့တဲ့နှစ်လကဆက်လို့တာဝန်ထမ်းဆောင်နေတဲ့တန်အမတ်ကြီးကရခိုင်ပြည်နယ်တွင်းကဗုဒ္ဓဘာသာနဲ့မွတ်စလင်လူမှုအတိုင်းအဝန်ချကအတားအဆီးတွေကိုခြေဖြတ်ဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။ရိုဟင်ဂျာတွေကိုဆယ်စုနှစ်တည်းနဲ့ချီခွဲခြားထားတဲ့ခီးသွွာလာခွင့်ကန့်သတ်မှုနဲ့တင့်တော်တဲ့ပညာသင်ကြားခွင့်မရှိတာဒီလိုမျိုးရခိုင်ပြည်ပခတ်ရဲ့ဇင်းမြစ်တွေကိုဖြည့်ရှင်းနိုင်ဖို့တရားဥပဒေစိုးမိုးရေးကိုပြည်ထောင်စုအစိုးရနဲ့အရက်ဖက်အုပ်ချုပ်ရေးဘက်ကဆောင်ရွက်ရမယ်လို့တမ်မတ်ကြီးကပြောပါတယ်။ရိုဟင်ဂျာအချမ်းဖက်သမားတွေကမြန်မာအစိုးရလုံခြုံရေးကင်းစခန်း30ရို့ကိုတစ်ချိန်နဲ့တစ်ပြိုင်နဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာတပ်မတော်ရဲ့နေမည်ရှင်းလင်းရေးဆောင်ရွက်မှုတွေအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိမ့်နဲ့ချီထွက်ပြေးတာဖြစ်ပါတယ်။
ဒ ဒီရင်ပတ်တဲ့စတင်ချင်ပါမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အစင်းမြင့်ခေါင်းဆောင်တွေဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့ပဲပေကျင်းမြို့တော်ကိုထွက်ခွာသွားပါတယ်။အလို့သဘောချစ်ချေခီးစဉ်အတွင်းတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှာဖြစ်သလိုပေကျင်းမြို့တော်မှာချင်ပါမဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတွေရဲ့အစင်းမြင့်ခေါင်းဆောင်တွေဆွေးနွေးပွဲမှာလည်းအထူးအဲဒါတော်ဖြစ်ဒေါက်တာဆန်းစုကြည်တက်ရောက်မင်ငုံပြောကြားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။မတ်တမတော်ကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်ဆုံးသက်ပြီးရပိုင်တွင်မှာပဲဒေါက်တာဆန်းစုကြည်တရုတ်နိုင်ငံကိုဒုတိယကြိမ်ထပ်မံသွားရောက်ခဲ့တာပါ။ကံပြင်းတွေကအချက်တဲတွေကြောင့်နိုင်ငံကအတန်းဝန်းကမြန်မာနိုင်ငံပေါ်ဖိအားတွေနဲ့ဝေဖန်မှုတွေတိုးမြင့်နေချိန်မှာပဲမြန်မာကောင်းဆောင်တွေရဲ့ခီးစဉ်တွေဟာတရုတ်နိုင်ငံနဲ့ပုံမနီးစပ်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလေအကဲကတ်တွေခံမှန်းနေကြပါတယ်။ပြီးကြတဲ့နှစ်ဩဂုတ်လကတရုတ်နိုင်ငံကိုအလဲပတ်ရောက်ခဲ့ပြီးတဲ့ဒေါက်တာဆန်းစုကြည်ရဲ့အခုတစ်ချိန်ခီးစဉ်ကနေတနင်္ဂနွေကြာပူပေါင်းဆောင်ရွက်မှုတွေအကောက်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲတရုတ်စိုးရပိုင်စင်ဝါတင်တဲ့ဌာနကဖော်ပြခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာအုပ်ချုပ်မှုဩဇာအာဏာအလုံးကိုချုပ်ကန့်ဖို့သမ္မတရိုဒရီဂိုဒူတာတေရဲ့အဆိုပြုချက်အပေါ်ကန့်ကွက်တဲ့အနေနဲ့ဒီကနေ့မနီလာမြို့တော်မှာလက်ဝဲရင်တက်ကြလှုပ်ရှားသူအုပ်စုတွေစုဝေးဆန္ဒပြခဲ့ကြပါတယ်။သမ္မတဒူတာတေအဆိုရကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြသူ1000လောက်ဟာတမိုင်းဝင်ဘိုနီဖာစီယိုအရက်ကနေမန်ဒီဝိုလာငင်းချမ်းရေးမဟုတ်ဦးအထိထိတက်ခဲ့ကြပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါရစေ။မြန်မာနိုင်ငံကို၄ရက်ကြာခီးလာရောက်ခဲ့တဲ့ပိုယန်မင်းကြီး Francis ဟာဒီကနေ့မှပဲ Bangladesh နိုင်ငံကိုခီးဆက်သွားပါပြီ။သူရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပိုယန်မင်းကြီးဟာကက်သလစ်ဘာသာဝင်လူငယ်တွေနဲ့ Saint Mary Cathedral မှာဝတ်ပြုဆူတောင်းပွဲလုပ်ခဲ့ပါတယ်။အခုလိုကမ္ဘာအထင်ကြီးဘာသာရေးခေါင်းဆောင်ကြီးတူမြန်မာနိုင်ငံကိုလာရောက်တဲ့အတွက်မြန်မာနိုင်ငံရဲ့အနာဂတ်ပုံမူငြိမ်းချမ်းစေမယ်လို့ဘာသာဝင်တွေကမျှော်လင့်နေကြပါတယ်။ပိုယန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့အကြောင်းရန်ကုန်မြို့ကနေမတ်စုမြတ်မွန်ကသတင်းပေးပို့ထားပါတယ်။
နိုဝင်ဘာ28ရက်နေ့ကနေ30ရက်နေ့အထိမြန်မာနိုင်ငံကို၄ရက်ကြာလာရောက်တဲ့ပိုယဟန်မင်းကြီး Francis ဟာသူ့ရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မနက်မှာ Saint Mary's Cathedral မှာမစ္စာတရားပူဇော်ခဲ့ပါတယ်။ကက်သလစ်ဘာသာဝင်လူငယ်တွေကိုဥဆောင်တဲ့ဝတ်ပြုဆုတောင်းပွဲမှာမြန်မာနိုင်ငံအနေနဲ့အရရက်ကကက်သလစ်လူငယ်တွေပါဝင်ခဲ့ကြပါတယ်။လူငယ်တွေဟာဖျားသခင်ရဲ့အစိုးအမတွေဝမ်းမြောက်စရာတည်ငောင်းတွေကိုတည်ဆောင်ပေးတဲ့ဖျားသခင်ရဲ့တမန်တော်တွေဖြစ်ကြတဲ့မြန်မာနိုင်ငံကလူငယ်တွေဟာဖျားသခင်ရဲ့ခွင့်လွတ်ခြင်းဆိုတဲ့တည်ငောင်းကိုယုံကြည်ကြသူတွေဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်ကမ္ဘာကြီးအတွက်မျှော်လင့်ခြင်းတွေကိုတည်ဆောင်ပေးသူတွေဖြစ်တယ်လို့ပေါ်ရဟန်းမင်းကြီးကပြောကြားခဲ့ပါတယ်။ဒုက္ခရောက်နေကြတဲ့ညီအကိုမောင်နှမတွေအတွက်တည်ငောင်းတွေကိုတည်ဆောင်ပေးဖို့အသင့်ဖြစ်နေအောင်လဲလူငယ်တွေကိုတိုက်တွန်းခဲ့ပါတယ်
။ Non abbiate paura di fare scompiglio.di porre domande che facciano pensare la gente
ခွန်အားလိုအပ်နေသူတွေအတွက်မျိုးလင့်ခြင်းသတင်းစကားတွေကိုတင်တို့ရဲ့အသက်တင်တို့ရဲ့နှလုံးသားနဲ့ကြားအောင်ပို့ဆောင်ပေးကြပါနာမကျန်းဖြစ်နေသူတွေကိုကူညီလက်ကမ်းပါဒဇိန်တွေကိုနှုတ်ဆက်ပြုံးပြပါအထူးကြံနေသူတွေကိုဖေးမှကူညီကြပါ
မြန်မာနိုင်ငံကိုဖျားသခင်ကောင်းချီးပေးပါစေလို့လည်းပိုယဟန်မင်းကြီးကမြန်မာလိုဆုတောင်းပေးခဲ့ပါတယ
်မြန်မာပြည်ကိုပဇတကင်ကောင်းချီးပေးပါစေ
ဒီကနေ့ Saint Mary's Cathedral မှာပြုလုပ်တဲ့မစ္စာတရားပူဇော်ပွဲကဗုဒ္ဓဟူးနေ့ကကျိုက်ကစံကွဲမှာကျင်းပတဲ့ပွဲလောက်လူများပေမဲ့လူငယ်ထောင်ထဲချီစိတ်အားထက်သန်စွာနဲ့ပါဝင်ဝတ်ပြုခဲ့ကြပါတယ်။ဝတ်ပြုပွဲပြီးတဲ့နောက်မှာတော့ပိုယန်မင်းကြီး Francis ဟာရန်ကုန်လေဆိပ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့စီကိုဆက်လက်ထွက်ခွာသွားပါတယ်။မြန်မာနိုင်ငံတဝါကက်သလစ်ဘာသာဝင်9သိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယန်မင်းကြီးတပါပထမဆုံးအကြိမ်လာရောက်တဲ့အတွက်မြန်မာနိုင်ငံပို့ပြီးငြိမ်းချမ်းလာဖို့မျှော်လင့်ချက်တွေဘာသာဝင်တွေကြားမှမြင်မာနေကြပါတယ်
။ကျမတို့ဟိုပါတော့မြန်မာပြည်မှာရှိတဲ့အသင်းတော်ကက်သလစ်အသင်းတော်အတွက်လည်းအကျိုးရှိတယ်လို့ကျမတို့တိုင်းပြည်အတွက်လည်းအများကြီးအကျိုးရှိမယ်လို့မျှော်ယုံကြည်ပါတယ်ပေါ့နော်ဟိုငိမ့်ချမ်းရေးအထူးသဖြင့်သူရဲ့ဆောင်ဖို့ဖြစ်တဲ့ငိမ့်ချမ်းရေးနဲ့ချစ်ချင်းမေတ္တာဆိုတဲ့အတိုင်းပေါ့နော်ကျမတို့တိုင်းပြည်အတွက်လည်းအများကြီးလူသားတွေအတွက်ပေါ့နော်အများကြီးအကျိုးတရားမှုရှိပါမယ်လို့ကျမယုံကြည်ပါတယ်
ပေါ်ရမင်းကြီးဟောကြားတဲ့တရားတွေကိုကြားရနိုင်ဖို့ပြင်ဦးလွင်မျိုးကနေလာခဲ့တဲ့ Sister Maria ချင်းဖြစ်ပါတယ် အင်းစိန်သာသနာကဒေါ်ဂျန်နီကလည်းပိုဟန်းမင်းကြီးရဲ့ခရီးကမြန်မာနိုင်ငံအတွက်အကျိုးရှိလိမ့်မယ်လို့မျှော်လင့်နေပါတယ
်။အရန်ပြောတယ်။အရန်လည်းအကျိုးရှိမယ်လို့ထင်ပါတယ်လို့
ဘလို့အကျိုးရ
ည်အဲတိုင်းပြည်အတွက်ငြိမ်းချမ်းသာယာခြင်းနေဟုတ်ပါဘောနော်။လူတွေရဲ့နှလုံးသားတွေအကုန်လုံးပေါ့နော်တိုင်းပြည်အတွက်ကစစ်ဟိုတင်းပေါ့စစ်အရေးတွေငြိမ်းချမ်းခြင်းမေတ္တာရေးအားလုံးအတွက်အကျိုးရှိမယ်လို့ထင်ပါတယ်လို့
ပိုဟန်းမင်းကြီးကိုလေးစိတ်ပါတကူတကလာနှုတ်ဆက်သူကိုနော်အောင်ကတော့ပေါ်ရဟမင်းကြီးမြန်မာနိုင်ငံကိုနောက်ထပ်လာဖို့မျှော်လင့်နေပါတယ်
။ပေါ့ဖရန်စစ်ရောက်ရှိခြင်းကကျွန်တော်တို့အတွက်မျှော်လင့်ခြင်းနဲ့ရင်ထဲမှာကိုစီကိုငါခံစားကြမှာပါ
။နိုဝင်ဘာ29ရက်နေ့ကနေမြန်မာနိုင်ငံကို၄ရက်ကြာလာခဲ့တဲ့ပေါ်ရဟမင်းကြီးရဲ့ခီးစဉ်အတွင်းပေါ်ရဟမင်းကြီးဟာနေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလည်းပေါ်ရဟမင်းကြီးလက်ခံတွေ့ဆုံခဲ့ပါတယ်။ပေါ်ရဟမင်းကြီးတဲခိုတဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးရဲ့နေအိမ်မှာ15မိနစ်လောက်သာကြာတဲ့တွေ့ဆုံမှုအတွင်းမှာအပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံမှာအာဏာရှိသူတွေရဲ့တာဝန်ဘလောက်ကြီးမားတယ်ဆိုတဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့ Vatican ပြောခွင့်ရသူက Vatican Radio ကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ဘာသာဝင်အများစုဟာအပြစ်အဝဗငြိမ်းချမ်းသေးတဲ့စစ်ပွဲတွေရှိနေသေးတဲ့ကချင်ပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်တို့လိုဒေသတွေကဖြစ်ကြတဲ့အတွက်ဘာသာဝင်တွေအနေနဲ့နာကျင်မှုတွေ၊နာကျင်ခံစားမှုတွေကိုခွင့်လွှတ်သီးခံစိတ်နဲ့ကြော်လွှားကြဖို့ပိုယဟမင်းကြီးကတရားဟောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေဆက်သွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရင်လည်းဆင်းရဲဒုက္ခရောက်နေကြသူတွေ၊မြန်မာနိုင်ငံကဒုက္ခတွေတွေအတွက်စိတ်ခွန်အားဖြစ်စေတဲ့ဇာတ်တွေကိုပိုယဟမင်းကြီး Francis ပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်ရှင်
။မဆူမြတ်မောရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။တဆက်တည်းတင်ပြကြင်တာကပိုယန်းမင်းကြီး Francis ဟာဒီကနေ့မှပဲဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခရီးသွားရောက်မှာဖြစ်ပါတယ်။ဒီခရီးစဉ်မှာရိုဟင်ဂျာဒုက္ခသည်အရေးအပါဝင်ကမ္ဘာပေါ်ကအခြားကိစ္စရပ်တွေကိုလည်းပြောဆိုမယ်လို့မျှော်လင့်နေကြပါတယ်။ AFP နဲ့ Radar သတင်းတွေကိုအခြေခံပြီးကိုငိမ့်ညန်းကတင်ပြမှာပါ
။ကြာသာပတေးနေ့မှာရောက်ရှိလာမဲ့ပိုယန်းမင်းကြီး Francis အတွက်ပြင်ဆင်မှုတွေဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာလုပ်နေပါပြီ။တက်ဂျကွန်မြို့နယ်ဟာဒါကာမြို့တော်မှာကက်သလစ်ခရစ်ယာန်အများစုနေထိုင်ကြတဲ့မြို့နယ်ဖြစ်ပြီးတော့ဘုရားကျောင်းစေတနာဝန်ထမ်းတွေအလုံးများနေတဲ့အချိန်ကာလလည်းဖြစ်ပါတယ်။ဘော်တမ်လေးမိဘမဲ့ကလေးငယ်ဂေဟာကကလေးငယ်တဦးဖြစ်တဲ့အန်ဂျီဆဝမီဘစ်စဝါကပုတ်ရဟန်းမင်းကြီးကိုကြိုဆိုကြောင်းအခုလိုပြောပါတယ
်။အမတေရှုတိအနန္ဒီဘီရှု
ကျွန်မတို့ပုတ်ရဟန်းမင်းကြီးနဲ့တွေ့ရမယ်ဆိုတဲ့အတွက်အရန်ပျော်မိပါတယ်။ကျမတို့မိဘမဲ့တွေအတွက်ပုတ်ရဟန်းမင်းကြီးကအဖေလိုပါပဲကက်သလစ်လူအတိုင်းဝိုင်းမှာပုတ်ရဟန်းမင်းကြီးကအကြီးဆုံးပါပဲ
လူဦးရေ163သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခရစ်ယာန်ဘာသာကိုးကွယ်သူဟာ 3.5% ခန့်နှုန်းသာရှိပေမဲ့လည်းဒီဇင်ဘာလ1ရက်နေ့တောက်ကြနေမှာကျင်းပမဲ့စုဝေးဝိပုစုတောင်းပွဲမှာတော့လူ3,000,000လောက်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်ပုတ်ရဟန်းမင်းကြီး Francis ဟာဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အပြင်မာသာထရီဆာစောင့်ရှောက်ရေးဂေဟာကိုလည်းတွားရောက်ပြီးလူနာတွေကိုတွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်တွေကိုလည်းတွေ့ဆုံမှာဖြစ်ပါတယ်။တန်ဂျဂွန်မြို့နယ်မှာနေထိုင်ကြတဲ့ဒင်းအစ္စလမ်လိုခရစ်ယာန်ဘာသာဝင်မဟုတ်သူတွေကလည်းပုံရံမင်းကြီးလာတဲ့အချိန်သူတို့မြို့နယ်မှာအသွားအလာပိတ်ထားမှုတွေအတွက်လည်းကိစ္စမရှိဘူးလို့ပြောပါတယ
်ဓမ္မဓာတ်ဓာတ်ဓမ္မတာတာဘောနက
လူတိုင်းသူတို့ကိုယ်ပိုင်ယုံကြည်ကိုးကွယ်ရာရှိပြီးတော့သူတို့ဘာသာတရားကသူတို့အတွက်အရေးကြီးပါတယ်အခုတူလာတယ်ဘာပြဿနာရှိလဲဘာသာတရားတွေဟာကွဲပြားမှုမရှိပါဘူ
းပုံရံမင်းကြီးဘင်္ဂလားဒေ့ရှ်ကိုရှာရှာပါပါလာရောက်တာဟာရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ရာသီဥတုပြောင်းလဲမှုကြောင့်ပြောင်းရွှေ့ရသူတွေရဲ့ဒုက္ခကိုပေါ်လွင်စေခြင်းလို့ဖြစ်တယ်လို့ဒါကကက်သလစ်ဂိုင်းချုပ်ဆရာတော်ကပြောပါတယ်ပုံရံမင်းကြီးလာရောက်မှုဟာမွတ်စလင်အများစုနေထိုင်တဲ့တိုင်းပြည်တစ်ခုလုံးအတွက်ဖြစ်တယ်လို့ယဟန်အမတ်ပက်ထရစ်ဒီရိုဇာရီယိုကပြောပါတယ
်ဆောပါရီလို့ရှိတော့
လူတိုင်းဒီမေကွန်မေးချင်ပါတယ်ပုံရံမင်းကြီးကရာသီဥတုပြောင်းလဲမှုအကြောင်းပြောမလားရိုဟင်ဂျာအကြောင်းပြောမလားရွာနာပလာဇာပြိုကျမှုမှာဒုက္ခရောက်ခဲ့တဲ့လူသမားတွေအကြောင်းပဲပြောမလား
အသက်80အရွယ်ရှိပြီဖြစ်တဲ့ပုံရံမင်းကြီး Francis ဟာစင်ရသားတွေရဲ့ရပိုင်ခွင့်ရာသီဥတုဖောက်ပြန်မှုနဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတာကြောင့်ပြောင်းရွှေ့ရမှုတွေအကြောင်းမကြာခဏပြောဆိုလေးရှိတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းမှာတော့လူမျိုးစုလိုက်ရှင်းလင်းခံခဲ့ရတယ်လို့အမေရိကန်ရဲ့ကုလသမဂ္ဂကသတ်မှတ်ခေါ်ဆိုကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအကြောင်းပြောဆိုမယ်လို့ခန့်မှန်းကြပါတယ
်။ဒါကြီးအမတ်တွေပြဖို့တာဆတ်လို့အခြေ
တကယ်ဖြစ်ပြနေတဲ့ဒီကိစ္စတွေအကြောင်းပြောမယ်လို့အများကြီးမျှော်လင့်ထားပါတယ်။ဒီကိစ္စတွေပေါ်တုံ့ပြန်မယ်လို့လည်းတကယ်မျှော်လင့်ပါတယ်
။ပုံရံမင်းကြီး Francis ဟာဘင်္ဂလားဒေ့ရှ်ကို1986ခုနှစ်ပုတ်ဂျွန်ပေါ်တူလာရောက်ပြီးကတည်းကလာရောက်တဲ့ပုံရံမင်းကြီးဖြစ်ပါတယ်။မြန်မာနိုင်ငံကိုလည်းတွားရောက်ခဲ့တဲ့သူ့ရဲ့အာရှခီးစဉ်ဟာဒ ီဇင်ဘာလ2ရက်နေ့မှာတော့ပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းညံပြောပြခဲ့တာပါ။ချင်းပြည်နယ်ပလဝမြို့နယ်တဲ့အေအေရခိုင်တပ်နဲ့မြမစစ်တပ်တို့ရဲ့ပိုပြီးပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်ထောင်ချီတဲ့ချင်းပြည်သူတွေဟာအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲ့အလုံးအင်းနဲ့တင်းရှောင်နေကြရပြီးစားဝတ်နေရေးအတော်လေးအခက်ကြုံနေရတယ်လို့ချင်းဒုက္ခတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။မတ်ဆုမွန်ကဆက်ပြီးပြောပြမှာပါ
။ဟုတ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့ကချင်းပြည်နယ်ပလန်ဝါမြို့နယ်ကလဒန်မြစ်အထက်ပိုင်းမှာရှိတဲ့ကုံပြင်ကျေးရွာအနီးမှာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲပြင်းထန်စတင်ဖြစ်ပွားခဲ့တဲ့အတွက်ဒေသခံချင်းလူထုထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်။ရင်ဆိုင်တိုက်ပွဲတွေကြားအရသာတိုက်ဆုံမှုရှိသလိုနှစ်ဖက်အကြဆုံးတွေလည်းရှိနေတာပါ။အခုထက်ဒီကိုပလဝဒေသထဲမှာစီရေးတင်းမာနေစေဖြစ်လို့ထောင်ချီတဲ့ချင်းဒုက္ခသည်တွေဟာအိန္ဒိယအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲအထိအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်နေကြရစေဖြစ်တယ်လို့ချင်းဒုက္ခသည်တွေရဲ့အရေးအကူညီပေးနေတဲ့ချင်းတောင်တယန်ဇာတာစောင့်ကြည့်အဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ဦးလျံခန်ထရောင်ကပြောပါတယ
်။ဦးမီဇိုရန်ဘက်မှာတချို့ကရှန်ထွက်သွားတယ်လို့ပြောခဲ့မီဇိုရန်ဘက်မှာလေ။ဟိုတိုက်ပွဲရတဲ့ဆက်ဖြစ်တော့ဒုက္ခတွေနဲ့ထပ်တူတယ်လို့ပြောတယ်။1400 1500ပတ်ဝန်းကျင်လို့ရှိတယ်လို့ပြောတယ်။သူတို့အဲ့လိုဖြစ်သွားတာတော့ကျွန်တော်တို့တော်တော်လူစိတ်မကောင်းဒီချင်းကဒီမြန်မာနိုင်ငံမှာလည်းဒီငင်းချမ်းရီတို့ပေါ့စကားအားတွန်းနေတဲ့ချိန်ပေါ့လေ။အဲ့ဒီချိန်မှာတက်တက်ဆိုင်ဆိုင်ပဲအဲ့လိုဖြစ်တာတော့တော်တော်လူစိတ်မကောင်းဘူး။ကျွန်တော်တို့အမြင်မှာတော့လေကုညာကိုပြန်တယ်ဆိုရင်စိုက်ဆံမလို့တော့လေ။တက်ကလည်းကုညာမှာနေလိုက်လေ။အဲလည်းကုညာမှာကုနေတယ်ဆိုရင်တက်ပွဲဖြစ်ဆံမရှိဘူး။မိစားပင်ဖြစ်သွားတာပြည်သူတွေဖြစ်သွားတဲ့ခါကျတော့အဲ့ဒါတော်တော်လူဆိုးရတယ်လို့ကျွန်တော်ယူဆတယ်ဗျ။
ချင်းပြည်နယ်ပလဝနယ်တဲ့တိုက်ပွဲတွေကဆက်ဖြစ်နေတဲ့အတွက်ဒေသတွင်းမတည်ငြိမ်မှုတွေနဲ့နေမြေလုံခြုံရေးစိုးရိမ်ရတဲ့အပြင်လမ်းမဆက်သွယ်ရေးခက်ခဲတဲ့အနေအထားကြောင့် IDB ဒုက္ခသည်တွေစီကိုစားနပ်ရိက္ခာအရောက်ပို့နိုင်မှုအခက်အခဲဖြစ်နေတယ်လို့ဆိုရတဲ့ရာသီဥတုထမ်းကြောင့်လည်းလူမမဲကလေးတွေပါဝင်တက်ကြီးရွယ်အိုတွေအတွက်နေထိုင်ရေးကစိုးရိမ်စရာအနေအထားမှရှိတယ်လို့လည်းဦးလျံခန်ထရောင်ကပြောပါတယ
်။ရှိမပြီးရင်တော့မှဒုက္ခတွေအဆင့်နဲ့အတူတူပါပဲကျွန်တော်တို့ဘဝတွေကလေ။ဆိုတော့သူတို့အဲ့လိုဖြစ်သွားတော့ဒုက္ခတွေနဲ့တစ်ခါကွင်းနေဖြစ်ကုန်တာပေါ့သူတို့ဒုက္ခလေ။ကျွန်တော်အဲ့လိုပါဖြစ်လို့ပြောလေဆိုတော့သွားရလာတာအစအရန်ခက်ခဲတယ်ကျွန်တော်တို့တောင်ပေါ်မှာကြတော့လေတခြားနေရာနဲ့မတူဘူးဆိုတော့သွားဖို့လာဖို့မလိုဘူးတကယ်တမ်းဒီအာနာပိုင်ဒီပြဿနာတောင်ရှိသူတွေကထဲထဲဝင်ဝင်ဝင်ပါပြီးမှရမှာကျွန်တော်တို့ဆန္ဒရှိလို့ကစိတ်ရှိလို့သွားမယ်ဆိုရင်တော့မရောက်နိုင်တဲ့အလံဝဲတဲ့နေရာတွေအခုသူတို့ဒုက္ခတွေတွေရှိတဲ့နေရာဆိုတော့အိမ်မနေတော့မှတကယ်ဆင်းဆင်းရဲရဲနဲ့နေတာသူတို့ကလေဟိုကလေးတွေဆိုရင်လည်းသူအိမ်ကြီးဝတ်ချင်မှဝတ်မှာလေသူတို့ကအဲ့လိုမျိုးအခုကကြေးတော့ဟိုကိုယ်တလုံးနဲ့လည်းပြီးသွားမှာလေသူတို့မှစားစရာမရှိနေစရာမရှိဒီဆောင်းတန်ဆိုရင်သူတို့ကဆောင်းမရှိပဲနဲ့ပဲဖြစ်တန်းဖြစ်တန်းတော့မှာဒီနင်းကြတဲ့မှာသူတို့ဒီတိုင်းပဲဆောင်းအေးကိုဖြစ်တန်းရမှာပေါ့
ချင်းပြည်နယ်ရဲ့စီးရဲတင်းမာစေအခြေအနေကြောင့်ဒေသတွင်းကချင်းပြည်သူတွေမှာကြီးလန့်စာစာဖြစ်နေကြရတယ်လို့အေအေနဲ့တက်မတော်ဘက်ကအ мян ဆုံးတိုက်ပွဲရပ်ပေးဖို့နဲ့ဒေသတွင်းတည်ငြိမ်အေဂျင်ရေးအစိုးရတာဝန်ရှိသူတွေနဲ့အ мян ဆုံးစစ်မီးငြိမ်အောင်ဆောင်ရွက်ပေးဖို့ကိုလည်းချင်းပြည်သူတွေကလိုလားနေကြတဲ့အကြောင်းပလဝတိုက်ပွဲသတင်းကိုအနီးကလေ့လာနေတဲ့ချင်းသတင်းသမားတဦးဖြစ်တဲ့အက်ဒီတာပွေအုပ်ထဲကပြောပါတယ
်အင်ဂျာဖက်ကတော့ဒီ1300ကျွန်တော်တို့ပမာစီဖက်ကတော့1200တိပေါ့နော်အလုံးပေါ်ကတော့2400နီးပါတော့ရုပ်သွားပြီဆိုတဲ့တဘောပါပဲသူတို့အကူမီနိုင်မဲ့မီလိုင်းကိုပဲသူတို့ကဆောင်နေတာတိုက်ပွဲကြီးဖြစ်တော့ဆက်ပြီးတော့ဒီဟာကြီးကရှိနေမှာပေါ့နော်ဟိုဖြင်းချင်းဖက်မှလည်းဖြစ်ဦးမယ်ဒီအင်ဂျာဖက်မှလည်းဖြစ်ဦးမယ်ဆိုတော့တိုက်ပွဲချင်းနေပေါ်ရပေါ့နော်တူလာမယ်ဖြစ်ရှိတယ်ဖြင်းသူတို့ရဲ့ဆောင်းနေချင်းပြနေဆက်ဖက်တော့တက်နိုင်တော့လောက်တယ်ဒါပေမဲ့ဦးနေဆက်ချီကတော့သူတို့ကအကန့်တနဲ့လောက်နေလောက်မယ်ထင်တယ်
မြမစစ်တပ်ဘက်ကရခိုင်တပ်အေအေနယ်မြေတွေဘက်ကိုဆက်ပြီးတော့ထိုးစစ်အရှိန်မြင့်လာနေတဲ့အတွက်တိုက်ပွဲကြီးတွေဇက်တိုက်ဖြစ်ပွားလာနိုင်လို့အဲ့ဒီဒေသအနီးတစ်ဝိုက်ကိုဒေသခံတွေခီးသွွာလာခြင်းမပြုဖို့နဲ့မဖြစ်မနေသွားရရင်လည်းသတိထားကြဖို့အေအေတပ်ဘက်ကသတိပေးနှိုးဆော်စွာဖြန့်ဝေထားသလိုချင်းဒေသခံပြည်သူတွေကိုလည်းဘေးလွတ်ရာကိုရှောင်တိမ်းမှုယာယီကယ်ဆယ်ရေးစခန်းတွေစီစဉ်ပေးနေပါတယ်။ဒါပေမဲ့လည်းပလဝဒေသရဲစစ်တပ်အင်အားတွေတိုးချဲ့လာတဲ့အတွက်ဒေသတွင်းမှာတိုက်ပွဲတွေကဆက်ဖြစ်ပွားနိုင်ခြေရှိနေတယ်လို့လည်းဒေသခံတွေကသုံးသပ်ပါတယ်ရှင်။
မဆုမွန်ပြောပြသွားတာပါအခုတော့မူရစ်စေးမောင်ခိုဖမ်းမိတဲ့သတင်းကိုတင်ပြချင်ပါတယ်ရှမ်းပြည်နယ်ကမူရစ်ကုံတွေတွေနဲ့ထိုင်းနိုင်ငံမြောက်ပိုင်းမူရစ်ကုံတွေတွေကိုအဓိကငွေလက်ခံလွှဲပြောင်းပေးနေတယ်ဆိုပြီးထိုင်းနိုင်ငံကဖမ်းဝရမ်းထုတ်ထားတဲ့မြန်မာနိုင်ငံကရှမ်းအမျိုးသမီးတဦးကိုထိုင်းရဲတွေကဘန်ကောက်မြို့မှာဖမ်းဆီးလိုက်ပါတယ်ဒါနဲ့ပတ်သက်လို့ထိုင်းမူရစ်စေးဝါတိုက်ဖျက်ရေးရဲဘော်ချုပ်တွေကနိုဝင်ဘာ29ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံအတွင်းမှာမူရစ်စေဝါကုံတယ်တွေရဲ့ငွေတွေကိုလွှဲပြောင်းပေးတာရင်းနှီးမြှုပ်နှံမှုတွေကိုအဓိကလုပ်ပေးတာဆိုပြီးထိုင်းနိုင်ငံအတွင်းမှာဖမ်းရမ်းထုတ်ထားတဲ့မြန်မာနိုင်ငံသူရှမ်းမျိုးသမီးတဦးကိုထိုင်းရဲတွေကဖမ်းဆီးပြီးနိုဝင်ဘာလ29ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါလ
ာမင်တင်အေတန်ဖာမာအယူ37ပြည့်စ
ึ่งต้องหาว่ากระทำความผิดสนับสนุนหรือช่วยเหลือผู้กระทำผิดจึงให้ท่านจับตัว
ไทม์ฮุยเสวะใจเฉยเยอะสิกะမြန်မာနိုင်ငံသူနန်းမြင့်သိန်းအေးကို2016ခုနှစ်မေလအတွင်းမှာထုတ်ထားတဲ့ဖန်ဝရန်းစာကိုဖတ်ပြခဲ့ပြီးသူမဟာမူရည်စေဝါနဲ့ပတ်သက်သူတွေရဲ့ငွေတွေကိုလွှဲပြောင်းပေးတာငွေမဲတွေကိုငွေပြူလုပ်ပြီးတခြားလုပ်ငန်းတွေမှာယင်းနှိမ့်မြှုပ်နှံမှုတွေလုပ်ပေးတာကြောင့်ဖမ်းဆီးခဲ့တာဖြစ်ကြောင်းသူမရှိမှပဲဖန်ဝရန်းကိုဖတ်ပြခဲ့ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါသူမကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဖမ်းဆီးလိုက်ပြီးသူမနဲ့ဆက်နွယ်နေတဲ့နေရာ6ခုကိုလည်းရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းမူရည်စေဝါတိုက်ဖြတ်ရေးအရာရှိကြီးရဲဘော်ချုပ်စုံမိုင်းကောင်ပိုင်စုံပေါ့ဦးဆောင်ကသတင်းစာရှင်းလင်းခဲ့ပါတယ်။နန်းမြင့်သိန်းဟာ10နှစ်တာကာလအတွင်းမှာမူရည်စေဝါရောင်းချမှုတွေကနေရရှိလာတဲ့တရားမဝင်ငွေဘတ်တန်းပေါင်း 12,000 ကျော်ကိုလက်ခံခဲ့ပြီးထိုင်းနဲ့မြန်မာနိုင်ငံအတွင်းမှာငွေမဲတွေကိုငွေပြူဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်ပေးနေတာဖြစ်တယ်ဆိုပြီးစွပ်စွဲထားပါတယ်။သူမကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဖမ်းဆီးလိုက်ပြီးထိုင်းနိုင်ငံကမူရည်စေဝါလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်ဆိုပြီးစုငွေဘတ်ငွေ3သိန်းထုတ်ထားတဲ့ထိုင်းနိုင်ငံသားနိုင်ကောင်ပထမနီရဲ့ဗန်စရင်တွေအဝင်ထွက်ကိုစစ်ဆေးရင်းနဲ့သူမကိုခြေရာခံပြီးဖမ်းဆီးမိခဲ့တာဖြစ်ကြောင်းအခုဖမ်းဆီးထားတဲ့မြန်မာနိုင်ငံသူအမျိုးသမီးဟာထိုင်းနယ်ဇက်ဖြစ်တဲ့တာချီလိမ့်မြို့မှာအဖျော်ယမကာဆိုင်တွေနဲ့မီနီစတိုးဆိုင်တွေဖွင့်ထားတဲ့အကြောင်းထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့မှာဆိုရင်လည်းသူမနဲ့ပတ်သက်တဲ့ယရနာဆိုင်ကြီးတွေကိုဟန်ပြဖွင့်ထားတယ်လို့ဆိုပါတယ်နမ်းမြင့်သိန်းဟာရှမ်းပြည်နယ်တွင်းကမူရည်စေဝါထုတ်လုပ်နေတဲ့လက်နက်ကန်အင်အားစုတွေနဲ့ပါဝင်ပတ်သက်နေကြောင်းကိုလည်းထိုင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။ဖမ်းဆီးမိတဲ့အမျိုးသမီးနဲ့အဓိကဆက်နွယ်ပြီးပူးပေါင်းလုပ်ကိုင်နေကြတဲ့ထိုင်းနိုင်ငံသားတွေကိုပါဆက်လက်ဖော်ထုတ်ရေးယူသွားမှာဖြစ်တဲ့အကြောင်းထိုင်းအနာပိုင်းတွေကဆိုပါတယ်။သတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်ထိမြန်မာနိုင်ငံသူအမျိုးသမီးဟာထိုင်းအနာပိုင်းနဲ့ဆွတ်ဆွဲသလိုမဟုတ်မှန်ကြောင်းသူမဟာငွေလွှဲလုပ်ငန်းတွေကိုသာလုပ်တဲ့သူဖြစ်ကြောင်းညင်းဆိုခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9:00နာရီ9:00နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုရုစလောင်းကနေဖမ်းယူရှုစားနိုင်တယ်လို့ VOA ရဲ့ဒီအစီအစဉ်တွေကို DVB ရုပ်သံနဲ့ SkyNet Line တွေမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးမှာပ
ါနောက်ဆုံးအချိန်ပထမတက်မစ်ဆိုင်းတုံးစမ်းသပ်ပစ်လုံမှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကြီးရှုနေတဲ့ဗီဒီယိုကိုမြောက်ကိုရီးယားကဒီကနေ့ပဲပြသလိုက်ပါတယ်ဝါဆောင်15လို့အမည်ပေးထားတဲ့မစ်ဆိုင်းတုံးကိုတော့ပြုံရမ်းမြို့တော်မြောက်ဖက်စမ်းသပ်စခန်းတစ်ခုကနေမနေ့တုန်းကပဲပြစ်လုခဲ့တာပါစီးရီးယားနဲ့အီရတ်နိုင်ငံတွေက IS အစ္စလာမ်အစိုးရအုပ်စုကိုပြစ်မှတ်ထားတိုက်ခတ်နေတဲ့လေကြောင်းထိုးစစ်တွေအတွင်း2014ခုနှစ်ကစလို့အရသာ800ယောက်သေဆုံးခဲ့ကြောင်းအမေရိကန်ဦးဆောင်တဲ့ညွန်မောင်းဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လေကြောင်းထိုးစစ်တွေကြောင်းအရသာတွေတည်ကြည်ခဲ့ရတဲ့ကြောင်းသတင်းတွေပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ညွန်မောင်းဖွဲ့ရဲ့လက်ဆင့်ထုတ်ပြန်ချက်မှာဖော်ပြလိုက်တာပါ။မြန်မာနိုင်ငံမှာ၄ရက်ကြာခီးစဉ်အဆုံးသတ်ခဲ့ပြီးတဲ့နောက်ပုံရံမင်းကြီး Francis ဟာဒီကနေ့ပဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားပါပြီ။ရန်ကုန်မြို့မှာကက်သလစ်လူငယ်တွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ကမ်ပီနယ်ကဘရစ်ကတ်တွေကြောင့်ဒုက္ခသည်6သိန်းကျော်ထွက်ပြေးခေါ်လုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်ခဲ့တာပါ။စနေနေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ပုံရံမင်းကြီး Francis ဟာဘာသာပေါင်းစုံစုဝေးပွဲအတွင်းမြန်မာနိုင်ငံကထွက်ပြေးရောက်ရှိနေတယ်လို့ဆိုတဲ့ Ranger ဒုက္ခသည်တချို့နဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်။ဒီတဲ့ပတ်တယ်စတင်ချင်းပါမယ်တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်ဟာဒီကနေ့ပဲပေကျင်းမြို့တော်ကိုထွက်ခွာသွားပါတယ်။အလို့သဘောချစ်ချီခီးစဉ်တွင်တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှာဖြစ်တယ်လို့ပေကျင်းမြို့တော်မှာချင်းပါမယ်တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲမှာလည်းတက်ရောက်မင်းငွန်းပြောကြားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကြီးညိုကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့် engineer ကတော့ Linus Rinkus ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ကနေ 9:00 ထိ line meter 7925ထုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.